အစီရင်မှုကိုယာယီပြန်ပြီးဆိုင်းငံ့ထားဖို့အတွက်ထင်ရှားတဲ့လူခွင့်ရေးအဖွဲ့ကြီးတစ်ခုကတိုက်တွန်းလိုက်ပါတယ်။2000ခုနှစ်ကအိန္ဒိယပါလီမန်ကိုတိုက်ခိုက်မှုတွေပါဝင်မှုနဲ့ကက်ရှမီးယားဒေသခံတယောက်ကိုကျိုးပေးကွပ်မျက်ခဲ့ပြီးတဲ့နောက်မှာတည်ထောင်အပြစ်ပေးမှုလုံးဝဖျက်သိမ်းရေးခြိမ်းအဖြစ်ယာယီဆိုင်းထားဖို့ Human Rights Watch အဖွဲ့ကစနေနေ့ကပန်ကြားခဲ့တာဖြစ်ပါတယ်။ကြီးကြီးမားမားရာဇဝတ်မှုကျူးလွန်ထားသူတွေကိုအပြစ်ပေးတဲ့ပေမဲ့တည်ထောင်ပေးတာကတော့ yes ဆက်လွန်ရရောက်ပြီးတော့ပြန်ပြင်လို့မရတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ခြေဆိုင် HRW အဖွဲ့တာဝန်ရှိသူမီနက်ရှီဂန်ဂူလီကပြောပါတယ်ဒီလိုတည်ထောင်အပြစ်ပေးလိုက်တဲ့အတွက်နောက်လူတွေအလားတူပြစ်မှုမကျူးလွန်အောင်တားဆီးနိုင်တယ်ဆိုတာမျိုးလက်ခံနိုင်လောက်စရာတာရကမရှိဘူးလို့လည်းသူကပြောပါတယ်စနေနေ့အစောပိုင်းကနယူးဒေလီမြို့တီဟာအကျဉ်းထောင်မှာကျိုးပေးကွပ်မျက်ခံရသူအဖ်ဇာဂူရူဟာ2002ခုနှစ်ထဲကတည်ထောင်ချခံထားသူဖြစ်ပါတယ်အိန္ဒိယပါလီမန်ကိုတိုက်ခိုက်ဖို့စီစဉ်မှုပါကစ္စတန်ခြေဆိုင်အစ္စလာမစ်စစ်သူကြောင့်ဂျိုင်းအီမိုဟာမက်အဖွဲ့ဝင်ဖြစ်မှုတွေကြောင့်အပြစ်ပေးခံရတာပါဂူရူကိုကင်းလွတ်ခွင့်ပေးတောင်းဆိုချက်ကိုအိန္ဒိယသမ္မတပရာနက်မူခာဂျီကမကြခင်ကပဲပယ်ချခဲ့တာပါလူခွင့်ရေးဆောင်ရွက်တဲ့အဖွဲ့ဝင်တော်တော်များများကတော့ဂူရူဟာမျက်မျက်တတတာတရားစီရင်တာမခံခဲ့ရဘူးလို့ပြောခဲ့ပါတယ်ခင်ဗျာ